ဤနိုင်ငံအကြီးဆုံးကုမ္ပဏီတစ်ခုဖြစ်တဲ့ရေနံဓာတ်ုလုပ်ငန်းကြီးကိုပြစ်မှတ်ထားပြီးတော့ထရမ့်အစိုးရကအီရန်ပေါ်မှာတံခါးပိတ်ဆို့မှုအစ်ကိုချမှတ်လိုက်ပါတယ်။ပါရှန်ပင်လယ်ကွင့်ရေနံဓာတ်ုလုပ်ငန်းကြီး PGPIC နဲ့သူ့ရဲ့လက်အောက်ခံလုပ်ငန်း39ခုကိုအမေရိကန်ဗန္ဓာရေးဌာနကတံခါးမှုအစ်တောက်ကြနေမှာချမှတ်လိုက်ပါတယ်။ဤနိုင်ငံရဲ့တလက်ပြစ်မစ်ဆိုင်းနဲ့နျူကလ িয়ার စီစဉ်တွေကိုတာဝန်ယူတဲ့အီရန်စစ်တပ်တစိတပိုင်းဖြစ်တဲ့အီရန်နိုင်ငံရဲ့တော်လှန်ရေးအင်ဆောင်တပ်ဖွဲ့ IRGC ကို PGPIC ကုမ္ပဏီကဒေါ်လာဘီလီယံနဲ့ချီပြီးထောက်ပံ့ပေးနေတာကြောင့်အခုလိုတန်ခတ်မှုအစ်ချမှတ်ရတဲ့ကြောင့်အမေရိကန်ကပြောပါတယ် IRGC ကိုအကြမ်းဖက်ပွားဒီအဖြစ်အမေရိကန်ကပြီးခဲ့တဲ့လတုန်းကသတ်မှတ်ခဲ့ပြီးတော့ဒါဟာနိုင်ငံခြားအစိုးရရဲ့တစိတပိုင်းပေါ်မှာအကြမ်းဖက်ဝါဒီအဖြစ်သတ်မှတ်တာဒါပထမဆုံးချိန်ဖြစ်ပါတယ်ဒီလိုသတ်မှတ်လိုက်တာကြောင့်လေ IRGC အပေါ်မှာပြည်စည်းထောက်ပံ့နေတဲ့ဘေးကုမ္ပဏီကိုမဆိုအမေရိကန်ကတန်ခတ်ပိတ်ဆို့မှုချမှတ်ခွင့်ရသွားတာဖြစ်ပါတယ် IRGC အတွက်ဗန်နာရီအသက်သွေးထောက်ပံ့ပေးနေတဲ့ဂျီနန်ဒါရုကုမ္ပဏီကဂျီနန်ဒါရုကဏ္ဍကကုမ္ပဏီတွေနဲ့အဖွဲ့အစည်းတွေအပြင်တခြားလုပ်ငန်းတွေကိုလည်းဆက်လိုက်ပြီးတော့အရေးယူသွားမယ်အကြောင်းဒီတန်ခတ်ပိတ်ဆို့မှုတက္ကသတိပေးလိုက်တာပဲလို့တောက်ကြနေကထုတ်ပြန်တဲ့ကြေညာချက်ထဲမှာဗန်နာရီဝန်ကြီးစတီဗင်မနူးချန်ကပြောဆိုသွားပါတယ်